သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်
။သောရရှိများကိုယနေ့ဇန်နဝါရီလ28ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတယ်ရော်အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဩစတြေးလျကန်ယူဒါများသည်စံချိန်တင်ပူချိန်လွန်ကဲပြီးနောက်ခေတ္တသက်သာရာရနိုင်သောကြောင့်ဩစတြေးလျအရှေ့တောင်ပိုင်းကုန်းတွင်းပိုင်းဒေသများတွင်အပူလှိုင်းအခြေအနေများဆက်လက်ဖြစ်ပေါ်နေပါသည်။ဩစတြေးလျတောင်ပိုင်း Riverland ဒေသရှိ Renmark တွင်နေထိုင်သူများသည့်အင်္ဂါနေ့တွင်၎င်းတို့၏အပူဆုံးနေ့အဖြစ်စံချိန်တင်ခဲ့ပြီးအပူချိန်ဟာ 49.6 ဒီဂရီအထိတက်ရောက်ခဲ့ပြီး Victoria ပြည်နယ်မြောက်ပိုင်းရှိ Wallapa တွင်၎င်း၏အပူချိန်ဟာ48.9 ဒီဂရီစင်တီဂရိတ်အထိစံချိန်တင်မြင့်တက်ခဲ့ပါတယ် Northern Territory ရဲ့ကလေးသူငယ်များဆိုင်ရာကော်မရှင်နာသည် Australia Top End ရှိလူငယ်များရဲ့အခွင့်အရေးများကိုသိရမှုရှိသောဥပဒေနဲ့မူဝါဒများကိုလျင်မြန်စွာအပြောင်းလဲများကြားတွင်သတိပေးချက်ထုတ်ပြန်လိုက်ပါတယ် Commissioner ရဲ့ January 29ရက်နေ့နောက်ဆုံးနှစ်ပတ်လည်စီရင်ခန်းစာထုတ်ပြန်ခဲ့တဲ့ထဲမှာတိုင်ကြားစာအများစုမှာ Youth Detention Center မှာလာကြောင်းနဲ့ကလေးတူသည်အစာဆေးဝါးနေအောင်ခြင်းမရဘဲအချုပ်ခံတဲ့တွင်84နာရီကြာထိန်းသိမ်းထားကြောင်းသိရှိရတယ်လို့ဆိုပါတယ် Invasion Day ချီတက်ပွဲ၌လူစုလူဝေးအတွင်အိမ်လုံးဘုံဖြစ်ပြစ်ခတ်သူအားအနောက်ဩစတြေးလျရှိအာနာပိုင်များကအပြင်းထန်ဆုံးတုံပြအေးယူရဝင်ကြီးချုပ်အန်သိုနီအယ်ဘနီစီကတောင်းဆိုလိုက်ပါတယ်။သတ္တုဘောလုံးများသံမှုများအပြင်ဘက်တွင်ချိတ်ဆွဲထားတဲ့ပောက်ကွဲစီတတ်သောဓာတုပစ္စည်းများယောနောပါဝင်နေကြောင်းရဲတပ်ဖွဲ့ကဆွဆွဲပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာပြည်နယ်အနောက်ဘန်တောင်ခရိုင်ကြီးစာရှူအားနေမီအတွင်မြေပြုတ်မှုကြောင့်သေဆုံးသူဦးရေဟာဇန်နဝါရီလ26ရက်နေ့မှာ34ယောက်ထိမြင့်တက်လာခဲ့ပြီးအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေဟာရှုံ့နှုံထူထပ်တဲ့နေရာတွေနဲ့အပျက်စီးတွေအောက်မှာပိတ်မိနေတယ်လို့ယူဆရသူအများအပြားကိုရှာဖွေရေးကြိုးပမ်းမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။ American သမ္မတဒေါ်နယ်ထရမ့်ရဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုဖမ်းဆီးရေးစီမံချက်မှာတိကဥဆောင်သူအဖြစ်အထူးအာဏာကိုသုံးစွဲခွင့်ရှိသူအဖြစ်တာဝန်ပေးရခံထားရတဲ့ American နေဆက်ကင်းလက်တပ်ဖွဲ့ရဲ့တပ်မှု Grigory Bovino ကိုယာဒူးတာဝန်ကနေဖယ်ရှားလိုက်ပါတယ် Minnesota ပြည်နယ်မှာ American နိုင်ငံသားနှစ်ယောက်သေဆုံးခဲ့တာဟာ Trump ဆိုတာအတွက်နိုင်ငံရေးအရဖိအားများပိုများလာပါတယ် American မှာပြင်းထန်သောစောင်းရသည့်မုန်တိုင်းတစ်ခုကြောင့်သေဆုံးသူဦးရေသည်အနည်းဆုံး22ဦးအထိမြင့်တက်လာပြီးအေးဒတ်အခြေအနေတွင်နေထိုင်သူအများပြားမှာဓာတ်အားပြတ်တောက်မှုကြောင့်အသက်အန္တရာယ်စိုးရိမ်မှုနှင့်ရင်ဆိုင်နေရပါသည်။သေဆုံးသူများသည်ဟိုက်ပိုသာမီးယားနှင့်နှင်းရှင်းလင်းနေစဉ်အဖြစ်ပျက်များကဲ့သို့ပြဿနာများနှင့်ဆက်ဆက်နေပြီးမုန်တိုင်းနှင့်ပတ်သက်ပြီးနောက်ထပ်စုံစမ်းစစ်ဆေးမှုများလှုပ်ဆောင်နေတယ်လို့သိရှိရပါတယ်။နေစဉ်သတင်းတို့ News Flash များပုံမကြားသိရ SPS Language Podcast ကိုစွာရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ